တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနေနဲ့ RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တန်တွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ Energy Data မှာမြေတိုင်းရုံးဝန်ထမ်းတွေကမြေယာကွက်တွေသတ်မှတ်ပေးတဲ့အခါလက်ငွေယူပြီးလုပ်ကင်နေတဲ့အကြောင်းဒေသခံတယောက်ပြောပြတာကိုအရင်ဆုံးတင်ပြပါရစေ
ကျွန်တော် Energy Data ပေါ့နော်ဒီနေရာမြေအတွက်မြေစင်းကတော့အရေးပါတဲ့ဌာနကဟုတ်တယ်ဒါပေမဲ့သူကဘာလို့ဆိုမြေတိုင်းစည်းလေးတွေကကြေးရွာလေးကိုတယောက်အဲ့လိုမျိုးချပေးတာရောချပေးတဲ့အခါကျတော့ဒီနေရာမြေအတွက်လုံရင်ကရင်နဲ့အဲ့ဒီတိုးချရင်တိုးချရင်နဲ့ဆက်နေကဆက်တော့ရတော့ရှိရဲအဲ့ဒီဥစ္စာကိုအတိဖြစ်ချင်သလားပုံစံကမှအတိဖြစ်ချင်လို့ရှိရင်ပုံစံတသိန်းပေးနှစ်သိန်းပေးဒီလိုမျိုးတွေလည်းလောက်ဆိုင်ရရတယ်လို့ပေါ့နော်ဒီမှာရလောက်စားနေရတယ်အများကြီးပဲ
စပီးတင်ပြမှာကတော့ဗမော်နဲ့ရွှေကူမြို့နယ်ကတစ်တွေကိုတရုတ်ပြည်ကိုမှောင်ခိုတင်ပို့နေတာတွေအရေးယူပေးဖို့တင်ပြလာတဲ့ကိစ္စဖြစ်ပါတယ်နားဆင်ကြည့်ပါခင်ဗျာ
စကိုင်းတိုင်းတိဒါဂျီကောလင်းမြို့နယ်ကနေမှာတစ်တွေကိုအချင်းချင်းနဲ့ဗမော်နဲ့ကိုဒီဘက်ပါကြလို့ကောက်နာကျွန်တော်လည်းမြေရတော်နေတော့မနုကောက်ကနေမှာသူပါခွားနေမှာတိတိထက်နေတယ်ကန်းနံပါတ်2ဝတ်တော်နေလို့ရတာတရားမူကဟိုကန်းနာနေမှာပုံမရတဲ့ဟာတွေပေါ့နော်တိတူနဲ့တိတူနဲ့ဒုရတိတူညာနေကိုရိုက်တာပေါ့နော်တိတွေကိုမောက်ခုတဘုံနဲ့ဘုံမင်းနဲ့ရှေကူမျိုးနဲ့တိတွေကသူ့ကိုပတ်ဆံပြီးလို့ဆက်နေတိကတမလန်းကတိပတောက်ကနံပါတ်2ကျောင်းနံပါတ်3ပေါ့နော်ညီမပြတ်ပြုတ်ပြောဟိုဒီပြုတ်ပြောပါစီတရားဝင်ဒီကိုချပြီးတော့ပြုတ်ပြီးတော့ပို့တယ်ခင်ဗျာဒါတွေကိုအဲ့မှာခင်ဗျာကောမတင်နာအဲ့ကိစ္စကိုဒီသေးဝင်ဆန္ဒစီရီရောက်လို့လုပ်ပေးပါလို့တောက်ဆူခင်ဗျာ
ရန်ကုန်တိုင်းထဲမှာမွေးရီစေးနှိမ်နှင်းရေးထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းကိုလည်းရန်ကုန်တိုင်းနေဆက်ရေးရာနယ်လုံခြုံရေးဝန်ကြီးစီကို RFA ကနေတဆင့်စာရေးသားပေးပို့လာတာကိုလည်းဖတ်ပြပါရစေ
RFA ခင်ဗျာနေလဝင်ကြီးကရန်ကုန်မှာမွေးရီစေဝါကင်းစင်အောင်လုပ်မယ်ဆိုတဲ့အကြောင်းသတင်းမီဒီယာတွေကိုပြောထားတာကြောင့်မလို့ဒီစာကိုရေးလိုက်ရတာပါအရင်အစိုးရတုန်းကလည်းဒီဝင်ကြီးပဲမဟုတ်ပါလားမြန်မာနိုင်ငံကရဲတွေအကြောင်းကိုလည်းမြန်မာနိုင်ငံသားတွေကဥမာခြေခါတိထားတာကြောင့်မလို့မြန်မာနိုင်ငံသားတွေအယုံကြည်အကင်းမဲ့ဆုံးအထက်မှာရဲကထိတ်ဆုံးကပါနေတာဖြစ်နေပါတယ်ဒါကြောင့်မွေးရီစေဝါရောင်းဝယ်နေတာတွေကိုနေလဝင်ကြီးကိုလိပ်စာအပြည့်စုံအမိမှတ်ပုံနဲ့နံပါတ်နဲ့တိုင်းလို့ရမလားမိအောင်ရောဖမ်းနိုင်မလားမိရင်ရောမှန်မှန်ကန်ကန်ဥပဒေနဲ့အညီအေးအေးယူမလားကြားကြောက်လို့ရှင်ကြီးကိုရှင်ကြီးကြားတဲ့စိုးမလားဆိုတာကိုရန်ကုန်တိုင်းနယ်လဝန်ကြီးကို RFA ကနေတဆင့်လေးစားစွာမေးလိုက်ရတာဖြစ်ပါတယ်ခင်ဗျာ
အခုတင်ပြမှာကတော့ရန်ကုန်တိုင်းမရန်ကုန်မြို့နယ်အမှတ်2ရပ်ကွက်မှာငွေရှိပြီးအာဏာပိုင်တဲ့ရင်းနှီးသူတွေကတာမန်ပြည်သူတယောက်ပေါ်ခွဲခြားဆက်ဆံနေတာကိုရေးသားတင်ပြလာတဲ့စာဖြစ်ပါတယ်
တို့ဝန်ကြီးချုပ်ရန်ကုန်တိုင်းအစိုးရမရန်ကုန်မြို့နယ်အမှတ်2ရပ်ကွက်အင်းစိန်လမ်းမကြီးခွဲချံတပြည်သာဘုန်းကြီးကျောင်းမှာကျောင်းရှိတဲ့အုတ်တိုင်းနဲ့ကတ်လျက်ဆောက်ထားတဲ့အိမ်အမှတ်82နေဒေါ်အနီမှာဟိန္ဒူဗုဒ္ဓဘာသာအမျိုးသမီးတူဟာရေအခက်ခဲရှိနေတာကြောင့်အဝီစီရေတွင်တူးဖို့ကျောင်းထိုင်ဘုန်းကြီးကိုအလှငွေကပ်ပြီးခွင့်တောင်းခဲ့ပါတယ်။ကျောင်းထိုင်ဘုန်းကြီးမှခွင့်ပြုခဲ့ပါတယ်။အလားတူပဲအိမ်နေချင်းအိမ်အမှတ်84ကိုလည်းခွင့်ပြုချက်နဲ့ရေတွင်တူးထားတာဟာလည်း10နှစ်လောက်ရှိပါပြီ။ကျောင်းထိုင်ဘုန်းကြီးရဲ့ခွင့်ပြုချက်နဲ့ဒေါ်အနီမာမအဝီစီတွင်တူးနေစဉ်မှာရေတွေထက်လာချိန်၌ရက်ွက်တွင်မှရှိတဲ့ဒေါ်ကြီးကြီးခိုင်အရင်ပြည်တော်စုဝင်ကြီးရဲ့တူမဒေါ်မြင့်ကြီးဒေါ်တင်တင်ဝေဘုန်းကြီးကျောင်းဝင်းအတွင်ကားဘွက်လျှော့လုပ်သူဦးညံတော်တို့မှယာအိမ်မှုကိုခေါ်ပြီးအတင်းအကျပ်တားမြစ်ပါတယ်ကျောင်းထိုင်ဘုန်းကြီးကလည်းသူ့ရဲ့ခွင့်ပြုချက်နဲ့ရေအခက်ခဲရှိလို့တူးတာပါလို့ပြောတာလည်းမရပဲညံတွေ့ပြောဆိုနေတာကြောင့်ဒေါ်အနီမာမှာပြဿနာမဖြစ်လို့ရာကြောင့်ရေထွက်နေပြီးတဲ့အဝီစီတွင်ကိုပိတ်လိုက်ရပါတယ်။သူတို့အဖွဲ့ဟာရက်ွက်တွင်ငွေကြေးချမ်းသာမှုကိုအတုံးချပြီးမလျော်ဩစာအာဏာသုံးပြီးပြုလုပ်နေကြခြင်းဖြစ်ကြပါတယ်။သို့ပါ၍ရေအခက်ခဲရှိနေတဲ့ရက်ွက်ပြည်သူတွေရဲ့ခက်ခဲများကိုဖြေရှင်းပေးနိုင်မှရန်လေးစားစွာဖြင့် RFA ကနေဝန်ကြီးချုပ်အားတင်ပြအပ်ပါတယ်။ရက်ွက်နေပြည်သူများ
ပြည်မျိုးနဲ့ကျွဲလာအုပ်စုဒေသခံလယ်သမားတွေနဲ့ပုဂ္ဂလိကကုမ္ပဏီတခုမြေယာပြဿနာဖြစ်ရမှာပုဂ္ဂလိကကုမ္ပဏီဘက်ကိုတရားရုံးကအနိုင်ပေးလိုက်တဲ့အကြောင်းကိုလည်းအခုလိုကြားရပါတယ်
။ပြည်မျိုးနဲ့ကျွဲလာအုပ်စုကောက်ပုံငင်းကြေးပါရှေးပြည်မျိုးကုန်မှုတဲ့ကျွန်တော်တို့ရွာရဲ့အရှိတ်ဘက်မှာလေမြေပဲတို့စကားတို့ပြန်လို့သူကစိုက်တာလေသူကမရက်စင်မီနဲ့မြေပန်းတွေကိုလှည့်တာပေါ့လေရှေးပြည်မျိုးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးဝေဆိုင်ကကျွန်တော်တို့လယ်မြေတဲ့ကိုရက်စင်ပြတိုင်းစိုက်တယ်ကြာ2013ဆယ်လပိုင်းကစိုက်တာလေအော်တိုဘာလကျွန်တော်စာတင်နေစာတင်တော့မြို့နယ်အုပ်ချုပ်ကအဲ့မန်နေဂျင်းဒါရိုက်တာဦးဝင်းစင်ကိုဒီမျိုးတရားရုံးမှာမြို့နယ်တရားသူကြီးနှစ်မှာတရားဆွဲပါသူကျွန်တော်တရားဆွဲတယ်တရားဆွဲတော့ကျွန်တော်တို့ဘောဗျာဦးဝင်းစင်မှာအပြင်းမရှိကြောင်းဆိုပြီးတော့လေဦးဝင်းစင်ကိုအနိုင်ပေးလိုက်တယ်ဗျာ မနေ့ကဒါရီတာဦးစိန်ကဂုံကျက်တရီညွှန်းနှားမှုဆိုပြီးကျွန်တော်တို့တက30တောင်းတာအားလုံးပေါင်း4ဦးရှိတာတရားကို30တောင်းတာ
နောက်ထပ်ဖြစ်ရတစ်ခုကတော့ရန်ကုန်တိုင်းတကုံမြို့သစ်စိတ်ကမ်းကိစ္စပါအဲ့ဒီမှာမော်တော်ဆိုင်ကယ်အုပ်ထုပ်မဆောင်မိတဲ့သူတယောက်အဖမ်းခံရပြီးတံကြီးရိုက်ခံရတဲ့အခါမှာရဲကဥပဒေကသတ်မှတ်ထားတဲ့နှုံထားတဲ့ပို့ပြီးတောင်းယူတဲ့အကြောင်းကာယကံရှင်ပြောပြထားတာဖြစ်ပါတယ
်ရန်ကုန်တိုင်းတကုံမြို့သစ်စိတ်ကမ်းညွှန်းနယ်လီလာပဲ29ရက်နေ့ဟုတ်ကြနေညနေလောက်ကကျွန်တော်ဆိုင်ရဲ့ကြီးကအုပ်ထုပ်မပါဘူးအဲရင်တိုင်းရဲ့တကြီးရောက်လာတယ်အဲကျွန်တော်အုပ်ထုပ်မပါလို့ခင်ဗျားကိုဖမ်းတယ်ပေါ့ရုံးပေးရဆိုတော့တရင်ဝင်နေမှာခင်ဗျားလည်းရှင်းဖို့လာပေးလို့ရတယ်တဲ့တမင်းဝင်ကြောက်လက်ရှင်မုတ်တော့ပြည့်တဲ့ခါမှာခင်ဗျားတို့ကမှန်ပြီးအဆုံးမှာလက်ရှင်ကလာခဲ့ပါတယ်။ကြောက်မသွားရင်ဥကျေတခါကြောက်ရမယ်တဲ့။ကြောက်ကို5000ပေးရမယ်။တကုံရဲစခန်းဒါနေ့6000 2ဦးကောက်လိုက်။နောက်2ဦးကြတော့5000 2ဦးကောက်တယ်။5000ယောက်ယူတယ်6000ယောက်ယူတယ်။ရင်းမောလက်ရှင်ရှိပါတယ်။အုတ်ထုတ်တစ်ခုပဲကျွန်တော်မစောင်းတာ။အုတ်ထုတ်မစောင်းမိဆိုရင်ဒံကြီး1000ကနေ3000ထိရိုက်ပိုင်ခွင့်ရှိတယ်။ကြောက်ခေါ်ပါအဲရုံးခေါ်ပါကျွန်တော်တို့ရုံးပြင်မှာမျိုးထိုင်ဆောက်နိုင်တာ။ရဲမေပြန်လို့ရပြီ။ဘာမှမလုပ်ဆွဲရဆိုတာကျွန်တော်မသိဘူး။ရသည်ကြလေကျွန်တော်တို့ဘာမှလည်းအမင်းနဲ့ချစ်စည်းခြင်းမရှိဘူး။ရစံကမှုကူတိုင်းကသူ့ရဲ့မျက်စိရှိမှရဲအဝင်းနဲ့မှာကိုချဲပေါချာတွေလက်ချတွင်းတော်ဝါဆိုတော့ခွင့်ပြုထားရဆိုတော့နိုင်ငံတော်ကြီးကရောလက်ရှိစီတုအစိုးရကတည်စီခြင်းနဲ့
ရန်ကုန်တိုင်းခွဲကြံတပြေသာရက်ွက်မှာလည်းငွေကြေးရှိသူတယောက်ကပတ်ဝန်းကျင်ကိုဂရုမစိုက်ပဲထင်းသလိုလုပ်နေတဲ့အကြောင်းရေးသားလာတဲ့စာတစ်စောင်ကိုလည်းဖတ်ပြပါစီ။
ကျုပ်တို့စီမအနာငွေကြေးနဲ့မျက်နှာရွေးပြီးဘေးမဲ့ပေးထားတဲ့တထေးလူလူခွေးလူလူလူစားမျိုးတွေရှိတယ်တဲ့အဲ့ဒီခေါင်းစဉ်ကတော့သူရိယနေဝင်းဂျာနယ်တဲကကဗျာဆရာနိုင်မြမာရဲ့စာသားလေးပါတိုက်ဆိုင်လို့ကြိုက်ပြီးသုံးလိုက်တာပါခွင့်မတောင်းမိတာဆရာကိုအထူးတောင်းပန်ပါတယ်ကျုပ်တို့ခွဲကြံတပြေးသားမှာပြည်တော်စုဝင်းကြီးတူမဆိုသူရဲ့ကားဝေါ်ရှော့ကလည်းဥအောင်မင်းလမ်းမပေါ်မှာလှုပ်ချစ်တယ်လို့လုပ်နေတယ်ခရိုနီတယောက်ကလည်းကားရည်စေးလုပ်ငန်းကိုပလက်ဖောင်းပေါ်မှာပဲလုပ်တယ်ခုလည်းခွဲကြံမှာစူပါအီဇော်တက်ထားတဲ့ကျင်ကားတစီးဟာညတကောင်ကြော်ပြူဆိုရင်အတန်ကျဲကြီးနဲ့မျက်နှုံးမြင့်ပြီးအင်းစိန်လမ်းမကြီးခွဲကြံကနေတမိုင်းလမ်းစုံတိခောက်တုတ်ခောက်ပြန်မောင်းနေနေလို့ဝုံတိုင်းဘုံဆိုပြီးပောက်ကွဲသံတွေကြောင့်အများပြည်သူဆိုရင်ထိတ်လန့်နေရပြီးကလေးငယ်တွေတကြီးရွယ်တွေအလုကပြန်လာကြတဲ့သူတွေညအချိန်ကြာမှဝမ်းစာရှာတဲ့တက္ကစီနဲ့တခြားကားတွေပါအနေရကြုံတွေ့လာနိုင်ပါတယ်အဲ့ဒီကားဟာနံပါတ်တက်တဲ့အခါတက်တယ်မတက်တဲ့အခါလည်းမတက်ဘူးဒါကြောင့်အနာမွေကြီးနဲ့မျက်နာရွေးပြီးဘေးမဲ့ပေးထားတဲ့တထေးလိုလိုခွေးလိုလိုလူစားမျိုးတွေကိုဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးပါရန်ကျွန်တော်ကျမတို့အားကိုးရတဲ့ RFA ကနေတာဝန်ရှိသူတွေကိုအသိပေးအကြောင်းကြားလိုက်ပါတယ
်ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလိုသောရရှင်တွေကြုံတွေ့ရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးဖို့ရင်အမြန်ဆုံးရောက်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။